ပနိချက်တဲ့ကြုံတွေ့နေရတဲ့ Silicon Valley Bank ကိုပြောင်စုဆိုရအနေနဲ့ငွေကြေးကြားကန်ထောက်ပံ့ပေးမှာမဟုတ်ဘူးလို့ American ပနိုင်ဝင်ကြီး Janet Yellen ကပြောပါရတယ်။ဒါပေမဲ့လည်းစုငွေတွေဆုံးရှုံးမလားဆိုပြီးတော့စိတ်ပူနေသူတွေအတွက်တော့ကူညီဆောင်ရွက်ပေးမယ်လို့ပြောပါရတယ်။ငွေကြေးစနစ်တည်ငြိမ်ထိန်းချုပ်ပေးရတဲ့ Agency တစ်ခုဖြစ်တဲ့ FTIC ကဒေါ်လာ2သိန်းခွဲအထိကိုစုငွေတွေအတွက်အာမခံပေးပါရတယ်။ဒါပေမဲ့လို့ဒီပမာဆင်းဖွင့်ထားတဲ့ကုမ္ပဏီတွေနဲ့ချမ်းသာသူတွေရဲ့သူတို့ရဲ့ဘဏ်စည်းရုံးမှာတော့ဒီပမာဏအထက်ကိုပိုများနေပါရတယ်။အခုဖြစ်စဉ်ဟာလွန်ခဲ့တဲ့15နှစ်လောက်ဗနိုင်းအကြက်တဲကြုံစင်ကအခြေအနေမျိုးနဲ့အတော်လေးကွာပါတယ်လို့ဗနိုင်းဝန်ကြီးယလင်းက CBS သတင်းဌာနရဲ့ Face the Nation Interview အစီအစဉ်မှာပြောပါတယ်။ဒါကြောင့်လည်းပဲအဲ့ဒီတုန်းကဒီအမေရိကန်ဆူရအနေနဲ့ဘဏ်တွေကိုငွေကြေးကြားကန်ပေးတယ်လို့လုပ်ဖို့မရှိပေမဲ့လည်း SVB Bank မှာစုငွေထားရှိသူတွေရဲ့စိုးရိမ်မှုတွေကိုတော့အလေးထားဆောင်ရွက်ပေးနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံရဲ့ဘဏ်စနစ်ဟာခိုင်မာမာရှိပြီးတော့အတော်လေးစိတ်ချယုံကြည်ရပါတယ်လို့လည်းသူကပြောပါတယ်။ Silicon Valley Bank ဟာအမေရိကန်ပြည်တော်စုမှာ16ခုမြောက်အကြီးဆုံးဘဏ်ဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်ကျော်2008ခုနှစ်ဘဏ်လုပ်ငန်းတွေပြိုလဲပြီးတော့ဘဏ်ငွေကြေးကျက်တဲ့ကြုံရတဲ့ကောင်က Washington Mutual ဘဏ်ကြီးအသိခံရတဲ့ဖြစ်ရနောက်ပိုင်းမှာအခုဒီဖြစ်ရကတော့အမေရိကန်သမိုင်းမှာဒုတိယမြောက်အကြီးမားဆုံးဘဏ်ပြိုလဲမှုဖြစ်ပါတယ်။Silicon Valley ဘဏ်ကြီးမှာလက်ကျန်ငွေတိတ်မရှိတော့ဘူးဆိုရဲစိုးရိမ်ချက်တွေနဲ့ဘဏ်စည်းရုံးဖွင့်ထားသူတွေကအခုသတင်းတပတ်တွင်မှာငွေတွေစုပြုံပြီးတော့ထုတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။